ကျေးဇူးတော်ရှင်ဆရာတော်အရှင်တိမြတ်ကြီးယနေ့ညနာသနာတော်နှစ်2565ခုနှစ်ကောဇာတက္ကရ1383ခုနှစ်ပြာဇိုလဇန်း12ရက်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ13ရက်ကျာတာပတိနေ့ညဓမ္မဒါနပုသူရှင်များဖြစ်ကြသောမခင်ဆန္ဒစိုးထွတ်မတ်သိတူတူဟန်မတ်ကြည်လင်းတန်ဒေါက်တာလေပရီစုဦးတောင်းရှိန်ဒေါ်ဆန်းဆန်းမီကိုဆိုင်ခန့်ပန်ကိုသန်းကျော်ဦးကိုလှိုင်ပြည့်ဖြူကိုမျိုးမြင့်ဦးကိုဆွေဝဏနှင့်ဓမ္မမိတ်ဆွေများဆင်ရင်ကျင်းပပြုလို့အပ်သောအွန်လိုင်းဓမ္မသဘင်းနှင့်ဆက်လင်း၍ကျေးဇူးတော်ရှင်ဝါမောက္ခချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖျားလေးခြေတော်ဆုံးဥခိုက်၍ရိုသေစွာလျှောက်တာအပ်ပါသည်ဖျား
သာသနာတော်နှစ်2565နှစ်ကောဇာတက္ကရ1383ခုနှစ်ပြာသုလာဇန်12ရက်2022ခုနှစ်ဇန်နဝါရီလ13ရက်ကျာသာပတိနေ့၌အွန်လိုင်းမှဟောကြားသောတရားဒေသနာတော်ပတ္တာစာရထေရီမ၏ပါရမီဘဝနှင့်နောက်ဆုံးနေ့ရက်များထေရီမရီဟာတန်တရားမှာသူတို့ဘယ်ကဲသူပါရမီဘွားတွေစားခဲ့တယ်ဆိုတာသူတို့ကိုယ်တိုင်ပြန်ပြောခဲ့တဲ့ဆက်လန်းတွေပဲဖြစ်ပါတယ်ပိဋကပါဠိမှာအပဒါနဆိုတဲ့ကျမ်းတစ်ကျမ်းပါရှိတယ်ထေရာအပဒါနကမထေရ်မြတ်တို့ရဲ့ဖြစ်ရှိခဲ့တဲ့ပါရမီဘဝအကြောင်းအပဒါနဆိုတာကျင့်သုံးခဲ့တဲ့ပြုလုပ်ခဲ့တဲ့ကုသကောင်းမှုတွေအကြောင်းဆိုလိုတယ်ပေါ့ထေရီမရရဲ့အပဒါနကြတော့ထေရီအပဒါနလို့အဲ့ကျန်တဲ့ကျန်စိတ်ဝင်စားစရာကောင်းတဲ့ခပြားတွေနဲ့ဖွဲ့စည်းထားတဲ့ကျမ်းဖြစ်လို့ထူးခြားတဲ့အချက်လက်ကလေးတွေလည်းပါတယ်ဒီကနေ့တော့အများလဲဇာဝုနာဝရှိကြတဲ့ပတ္တာစာရထေရီမရဲ့ပါရမီဘဝနဲ့နောက်ဆုံးနေ့ရက်တွေအကြောင်းမှတ်သားနိုင်ကြအောင်စာပေမှာပတ္တာစာရလို့ဆိုပေမဲ့လို့မြန်မာလူမျိုးတွေအများစုသိနေတာပတ္တာစာရီလို့သိနေကြတယ်ဒါတော့စကလုံးနဲ့ပတ်သက်တဲ့ဟာပေါ့အဲ့တော့ပတ္တာစာရထေရီမရဲ့ဘဝဘယ်ပါရမီဘဝကဘယ်အစတုံးဆိုကမ္ဘာတသိန်းတက်ကပွင့်တော်မူတဲ့ဘုဒ္ဓမုဒ္ဒရာမြတ်စွာဘုရားလက်ထက်ကပဲစတာအဲ့တော့ဂေါရမမြတ်စွာဘုရားရဲ့လက်ထက်မှာချွတ်တန်းဝင်ကြတဲ့ထင်ရှားတဲ့ပုဂ္ဂိုလ်တွေအားလုံးတော့နီးနီးပရိမုဒ္ဒရာမြတ်စွာဘုရားလက်ထက်မှာသူတို့ရဲ့ပါရမီဘဝကိုစခဲ့ကြတာဖြစ်တယ်ပေါ့အသူကလည်းပဲခေမထေရီတို့လိုပဲပရိမုဒ္ဒရာမြတ်စွာဘုရားပွင့်တော်မူတဲ့အချိန်မှာအသက်1000တန်းအသက်3000တန်းလူသက်တန်း3000တန်းရှိလျားတဲ့အချိန်ဟန္တဝတိမြို့တထေးမျိုးမှာပဲဖြစ်ခဲ့တယ်မြတ်စွာဘုရားပွင့်တော်မူတဲ့အခါဖြစ်လို့ပရိမုတ်ဗုဒ္ဓရာမြတ်စွာဘုရားကိုချဉ်ကပ်ပြီးတရားဒေသနာတော်ကိုနာရတဲ့အခါမှာတရားစိတ်တွေဖြစ်ပေါ်တယ်အဲ့တော့တသိန်းတန်းမှာဆိုတာကျတော့လူတွေရဲ့အချင်းဆိုင်ကလည်းလွန်ကောင်းသေးတယ်ရှောကဘုရားလည်းလွန်နေတယ်တတန်းတွေလည်းရှည်ကြတယ်လွန်ကောင်းတဲ့ကာလသမတိပြေးဝတဲ့အချိန်ခါလို့ပြောရမှာအဲ့ဒီအချိန်မှာလူဖြစ်တဲ့ပုဂ္ဂိုလ်တွေကတော့ဒုက္ခဒုက္ခနှမျိုးတွေဒုက္ခလို့ဆိုရက်ခံစားဖို့လွယ်ကူတဲ့ချမ်းသာနဲ့အသက်ရှည်ကြမှာပဲတတန်းတူတဲ့ယနေ့ခေတ်မှာလို့ဒုက္ခတွေပေါ်များတာမရှိဘူးပေါ့နော်အဲ့တော့အချိန်ခါဆိုတာဒီလိုပဲရှိပါတယ် အဲ့ဒီဝိရမုဒ္ဒရာမြတ်စွာဘုရားလက်ထက်မှာဝိနည်းကျမ်းနဲ့ပတ်သက်ပြီးထူးခြားထက်မြက်တဲ့ဘိက္ခုနီမတူဦးကိုဝိရမုဒ္ဒရာမြတ်စွာဘုရားကအေတရဘွယ်တူဖြင့်ခြေကျူးမြောက်စားတာကိုကိုယ်တိုင်မြင်ခဲ့ရတော့သူဟာအဲ့ဒီဘိက္ခုနီမကိုအားကျပြီးတော့စုပန်ခဲ့တယ်အားကြပြီးတော့ကုသကောင်းမှုတွေပြုလိုက်ပြီးစုပန်ခဲ့တယ်ဖျားမှုရှိတဲ့တန်ဃာတွေကိုခொနည်းတိတိအလှကြီးပေးလို့နောက်ဆုံးနေ့မှာသင်္ကန်းသုံးတဲ့လူမြတ်စွာဘုရားတကယ်ကိုရမြတ်ရဲ့ခြေတော်ကိုနှစ်ဖူးနဲ့ဥတိုက်ပြီးတော့လျှောက်တယ်ဇာတယဝဏိတာဝိရဣတောအထမကေမုနိတာရိတဟံဘဝိတာမိယတိသိသတိနာယကရှင်တော်ဘုရားရဲ့လွန်ခဲ့တဲ့ရှင်းနှစ်မြောက်ကအရှင်ဘုရားကိုယ်တိုင်ချီးကျူးခဲ့တဲ့ဘိက္ခုနီမဝိနည်းယာမထူးခြားတဲ့ဧရဝရိယရဲ့ဘိက္ခုနီမအဲ့ဒီဘိက္ခုနီမလူမျိုးတိကုသကောင်းမှုကြောင့်တပည့်တော်မှဖြစ်ပြရစေလို့ဆုတောင်းတဲ့အခါမှာမြတ်စွာဘုရားကအနာဂတမိအတ္တနေလစ္ဆတိတံမနောရတံအနာတန်သညံတော်နဲ့ချိပြီးတဲ့အခါမှာသင်လိုချင်တာရလိမ့်မယ်သင်ရဲ့စိတ်အလိုဆန္ဒဟာပြည့်ဝလိမ့်မယ်ဒီကဘာကနေပြီးတော့ကဘာတသိန်းလွန်မြောက်သွားတဲ့အခါမှာအောက်ကကမျိုးနွယ်မှာဖြစ်တဲ့ဂေါရမဗုဒ္ဓဆိုတာလောကမှာပွင့်နိုင်မယ်အဲ့ဒီဂေါရမဗုဒ္ဓရဲ့သာသနာမှာဓမ္မအမွေခံဓမ္မရဲ့ဖန်ဒီရောက်တဲ့ဖန်ဒီအပ်ပြီးရသော်ဘုရားရဲ့ရှင်နှစ်တိကျဖြစ်တဲ့ပတ္တာစာရာဆိုတဲ့နာမည်နဲ့ဘိက္ခုနီမဖြစ်လိမ့်မယ်လို့ဖြာရိစကားမြေကြားလိုက်တဲ့အခါမှာအလုံးလုံးဝမ်းမြောက်ဝမ်းသာဖြစ်ပြီးအသက်ထက်ဆုံးမဲ့မေတ္တာစိတ်ကြီးမားစွာဖြင့်ရသော်ဘုရားကိုတန်ခါးရင်းနဲ့ဒူတယ်ကွာလှူဒန်းသမှုပြုတယ်ပြုစုလို့ကြွေးတယ်ပေါ့အဲ့ဒီကုသိုလ်ကံတွေကြောင့်သူ့ရဲ့ဆုတောင်းဆုပန်မှုတွေစေရနာဆောင်အားတွေနဲ့လူဘွားကကွယ်လွန်နိစ္စရောက်တဲ့အခါမှာတာဝရိန္ဒာနတ်ပြည်မှာဖြစ်တယ်ပေါ့နောက်ဒီပဋ္ဌကဘာမှာကတ္တဗ္ဗဆိုတဲ့မြတ်စွာဘုရားပွင့်တော်မူတာလေအဲ့ဒီကတ္တဗ္ဗမြတ်စွာဘုရားလက်ထက်မှာတော့ခေမထေရီမလို့လို့ပဲဥပ္ပထာကောမဟေသိဒ္ဓတရအာတိနရိတ်တော်ကသောမြတ်စွာဘုရားရဲ့တပည့်တကားကိကိဆိုတဲ့ဗာရဏသီမင်းကြီးရှိတယ်။အဲ့ဒီဗာရဏသီမင်းရဲ့သမီးတော်ခုနှစ်ဘော်ထဲမှာသူကဘိက္ခုနီလို့အမည်ရတဲ့သမီးတော်ဖြစ်ခဲ့တယ်။ပဒါစာရာကဘိက္ခုနီအမည်ရတဲ့သမီးတော်ဖြစ်ခဲ့တာ။ဓမ္မံသုတ္တဝါစိနေကတပပိစ္ဆံသမရောစီကတ္တဝမြတ်စွာဘုရားရဲ့တရားကိုနာရတဲ့အခါမှာအလွန်နှက်ချက်ကြည်နူးစွာသာသနာ့ဘောင်ဝင်လို့တဲ့ဆန္ဒတွေတဖွာဖွာဖြစ်ခဲ့တယ်။ခမည်းတော်ကိကိမင်းကြီးထံညီမတွေနဲ့အတူတကွခွင့်တောင်းတော်လဲအနုဇာနိနာနောတာတော်ခမည်းတော်မင်းကြီးကသူတို့ကိုခွင့်မပေးဘူးခွင့်မပြုသည့်အတွက်ကြောင့်အဂါရေဝတရမယံဝိဒဝဒသဟတာနိဝိစရိမအတ္တန္တိတာဒါကြောင့်မို့လူ့ကြောင့်ဘုရားမှာပဲအနှစ်2000ကာလပတ်လုံးမပြင်းမရဓမ္မအလုတ်ကိုလုပ်ခဲ့ကြတယ်ကောမာရီပြမစရိယရာဇကိညာဒုခိရိတာဘုရင်ရဲ့သမီးတော်တွေဖြစ်ပြီးနန်းတော်မှာချမ်းချမ်းသာသာတဲ့နေထိုင်ရပြီအပြုစင်ဘွားနဲ့ပဲမြတ်သောအကျင့်ကိုကျင့်ပြီးနေထိုင်ကြတယ် ဖယားသားကြောင်းတဲ့ညီမခွန်ဘောဟာစိတ်တူကိုမြဖယားသားကြောင်းတဲ့နဲ့ဝမ်းမြောက်ဝမ်းသာဖြစ်နေကြတယ်ဟုတ်သမဏီသမဏခௌတာသဘိက္ခုနီဘိက္ခုတာဤကဓမ္မစေဝသူရမသတ္တမိတန်ဃတာဤကလို့အမိနမရိခေမထေရီမတို့လိုပဲသူဖော်ပြတယ်တမဏီတဲ့တမဏဂௌတာဘိက္ခုနီဘိက္ခုတာဤကဓမ္မသူရမတန်ဃတာဤကလို့ညီမခွန်ဘယ်ကိကိဘီယင်ကြီးရဲ့တမီးတော်ညီမခွန်ဖော်တယ်မှာအဟံဥပလဝနာသခေမဘဒ္ဒသဘိက္ခုနီကေတာဂောရမီဓမ္မဒိဏဝိသခာဟောတိတတ္တပိဒီညီမခွန်ဘော်တွေဟာအခုပဒါစာရာရဲ့ရသော်ပြားလက်ထက်ရောက်တဲ့အခါမှာဥပလဝနာရဲ့ခေမရဲ့ဘဒ္ဒရဲ့ကိတာဂောရမီရဲ့ဓမ္မဒိဏရဲ့ဝိသခာရဲ့လို့ခေါ်တော့မြတ်စွာဘုရားလက်ထက်မှာလာရောက်ပြီးတော့ဖြစ်ကြတယ်အဲ့ဒါလို့ကုသိုလ်ကောင်းမှုတွေလောက်လာခဲ့သည့်အတွက်ကြောင့်ကုသိုလ်ကံရဲ့ဆွမ်းအားကြောင့်ဒီဘဝကလူဘဝကကတ္တဝဘုရားလက်ထက်မှာလူဘဝကကွယ်လွန်နေဆောက်ရောက်သွားတဲ့အခါမှာတာဝရိန္ဒနတ်ပြည်ရောက်တယ်အဲ့လိုပဲနောက်ဆုံးခေါ်ရမြတ်စွာဘုရားပွင့်တော်မူတဲ့နောက်ဆုံးဘဝရောက်လာတဲ့အခါကျတော့တာဝတိမြို့စိစေဥစ္စာချမ်းသာကြွယ်ဝတဲ့တထေသမီးလာပြီးတော့ဖြစ်တယ်အဲ့တော့အလုံးဟာတထေသမီးကြီးတော့ဖြစ်ကြတာမဟုတ်ဘူးပေါ့နော်ပဒါစာရာကတော့တထေသမီးလာဖြစ်တယ်အဲ့တထေသမီးဖြစ်တဲ့အခါမှာစိတ်နေစိတ်ထားတွေနှုတ်ပြတဲ့အရွယ်ဆိုတာအတွေးတွေချွတ်ချော်တာမျိုးတွေဖြစ်လာတတ်တယ်ပေါ့နော်ဒါကြောင့်မို့ယဒါသယုပနယုပနုပေတာဝိတက်ကဝတ္တကအဟံသူဟာအရွယ်လေးကလူပြိုပြီးတော့ပြိုရွယ်ရောက်လာတဲ့အခါကျတော့စိတ်ရဲ့နောက်အတွေးတွေရဲ့နောက်အတွေးတွေကိုမလွန်ဆန်နိုင်တဲ့အနေအထားမျိုးရောက်တယ်ပေါ့စိတ်ကူးရင်လည်းလို့ပြောရမယ်ဓမ္မတယ်ငယ်ရွယ်တဲ့ပုဂ္ဂိုလ်တွေပြီးပြီးစိတ်ကူးရင်တတ်တယ်အတွေးတွေလွှဲမှားရတယ်သူလဲအတွေးရဲ့နောက်လိုက်သွားပြီးတော့နရံစာရပတိဒိဋ္ဌဝတေနတတ်တဲ့အခိစ္ဆံမိဘပေးစားတာမိဘပေးစားတဲ့ပုဂ္ဂိုလ်နဲ့မဟုတ်ဘဲနဲ့သူခိုင်းစေနေတဲ့အမျိုးသားသူ့ရဲ့ကြွန်အမျိုးသားနဲ့ပဲတိတ်တဆိတ်အိမ်ကနေထွက်ပြေးသွားကြတယ်ဒါပဒါစာရိယဇလံကိုသိထားကြတဲ့အတိုင်းပေါ့နော်အဲ့လိုပဲမောက်မားပြီးတော့ကိုယ်စိတ်ကိုမနိုင်လို့ဒီလိုဖြစ်သွားကြတော့ဧကပုဒ္ဒပတုဒဟံဒုတိယောကုသီယမမအဲ့တော့ဒိဋ္ဌစိတ်မိဘတွေနဲ့ဝေးရအရက်ကိုသွားပြီးတော့ပုံနေကြတာဒီလိုဇလံတွေကခဏခဏလေးရှိတာပါပဲနော်ရှိတာအဲ့ဒီချိန်မှာပထမသားလေးတယောက်ရတယ်ဒုတိယကလေးကဝမ်းထဲမှာရှိတယ်အဲ့ဒီပထမကလေးရပြီးတော့ဒုတိယကလေးဝမ်းထဲရောက်တဲ့ချိန်မှာအမေဖေတွေမတွေ့ရတာကြတော့တွေ့ချင်လာတယ်ဒါသဘာဝပဲပေါ့အမေဖေတွေတွေ့ချင်လာတယ်တွေ့ချင်တော့သူဟာနာရောစေသိပဋိမမတဒါတံမိပဒတိတေပဝတိတေဆိုလိုတာကအဲ့ဒီမိဘတွေကိုတွေ့ဖို့သူစိတ်ကူးရတဲ့အခါမှာသူ့မျိုးသားကိုမတိုင်ပင်ဘူးမတိုင်ပင်တော့သူခยีထွက်နေတဲ့အချိန်လေးတခြားရက်သွားနေတဲ့အချိန်လေးမှာဧကိကနေကတာခေဟာခန္တုံသာဝတိမုတ်တမသာဝတိမျိုးမိဘအိမ်ပြန်မိုးရအတွက်တယောက်တည်းထွက်လာခဲ့တယ်မိဘအိမ်ပြန်နေတဲ့ဇောနဲ့ ဝေးလံတဲ့နေရာကနေသာဝတိမြို့တယောက်တည်းထွက်လာခဲ့တယ်။တတော်မီသာမိအာကန္တဝသံဘာဝေတိပထေမမှာသူထွက်သွားတဲ့အခါမှာအမျိုးသားထွက်သွားတယ်လို့သိတဲ့အခါနောက်ကနေလိုက်လာတယ်။လိုက်လာတော့လမ်းမှာမိတယ်လို့ဆိုတယ်။လမ်းရောက်လာတဲ့အခါမှာအဲ့ဒီခေတ်ကကိုညောင်းသွားကြရတဲ့ခီးတွေဆိုတရမေကမ္ပဇာဝါတာကမ္ပဇာလေးဆိုတာကဝန်းထဲကကလေးမွေးဖွားဖို့အတွက်ကန့်ညောင်းဖြစ်လာတဲ့လေးကိုကမ္ပဇာလေးလို့ခေါ်တယ်နော်ကမ္ပဇာလေးဒီကလေးတူမွေးတော့မယ်ဆိုလို့ရှိရင်အဲ့ဒီဝန်းထဲကလေးကဥရုကြောင့်ဖြစ်တာလည်းမဟုတ်ဘူးအာရကြောင့်လည်းဖြစ်တာမဟုတ်ဘူးတရားရည်ရဲ့ကံကြောင့်ဖြစ်လာတာပဲဒါကြောင့်ကမ္မဇာလေလို့ခေါ်တယ်ကံကြောင့်ဖြစ်တဲ့လေအဲ့ဒီလေနဲ့ပုပ္ပန္နာအတိဓာရုဏာကမ္မဇာလေကြောင့်အလွန်နာကြီးတဲ့နာကျင်တဲ့ဒုက္ခကိုခံစားရတယ်တဲ့အဲ့ဒါခီးသွားရင်လမ်းမှဖြစ်တာဩဋ္ဌိဒေါသမဟာမေဃောပတုတိတမေယိမမအတူထွက်လာတဲ့ညပဲလမ်းရောက်တဲ့ညမှာပဲမိုးကြီးကလည်းတက်လာတယ်နော်သူကလေးမီးဖွားမဲ့အချိန်လေးမှာမိုးကြီးတက်လာပြီးတော့ရွာချတယ်အဲ့ဒီအချိန်မှာလိုက်လာတဲ့သူ့ရဲ့မြို့သားယောက်ျားကိုဓဗ္ဗထာယယထာခန္ဓာသာမိတ္တပိနမာရီတော်မိုးရတော့လွန်အေးမြပြီးနေတဲ့အခါမှာမိဖို့ဖို့ရအတွက်ထင်းရှားတဲ့အချိန်လေးထင်းသွားရှာရင်ကနေပြီးတော့မွေကိုက်လို့သိဆုံးသွားတယ်ပေါ့အဲ့ဒါလည်းသူပြန်ပြောပြတယ်တရားဝိသဒဒုက္ခိနအနာထာကပနာဟံအဲ့တော့သူဟာဒုက္ခရောက်လိုက်တာမပြောနဲ့တဲ့။သူရဲ့ထုတ်ပတ်ဒီသူကသူပြန်ပြောတဲ့စကားလေးပေါ့နော်။တဒါအဲ့ဒီတုန်းကဘယ်သူမှဟိုအာကိုရမရှိပဲနဲ့။မွေးဖွားတဲ့ဒုက္ခနဲ့ဆင်းရဲဒုက္ခရောက်လိုက်တာတဲ့။ကုဏ္ဏရိန်ပုရိတန်ဒိသွာ။မနဲ့လင်းတော့သာဝတိကိုသွားမယ်ဆိုတော့ချောင်းရည်တွေကစီးနေတယ်အဲ့ဒီချောင်းကိုဖြတ်ပြီးတော့ဟိုဘက်ကိုသွားရမှာဖြစ်တယ်ပေါ့ကုဏ္ဏရိပုရိတံဒိဋ္ဌဝါကိစ္ဆန္တိတကုလလယအဲ့ဒီနာလည်းပဲစွန်နေဝန်လိုငှက်တွေဒီတားရက်ကိုခြိရတဲ့ငှက်တွေကလည်းပဲအဲ့ဒီချောင်းမေးမှာပြည့်နေတာပဲငှက်ကြီးတွေလည်းပေါ်တယ်ပေါ့အဲ့ဒီချောင်းကိုသူဖြတ်ကူးဖို့သွားတဲ့အချိန်မှာပါလံအာရာယအတရိန်အွေရောက်စအွေရောက်ပြီးလမ်းလျှောက်နိုင်တဲ့ကလေးလေးကိုခေါ်ပြီးတော့မြစ်ကူးတယ်ဟိုပဲကူးတယ်ပေါ့လေပါရကူလေးစာဧကကံဟိုပဲကန်းကူးသွားတယ်ကူးသွားပြီးတော့အဲ့ဒီကလေးငယ်လေးကိုခြီးပြီးတော့ဟိုဘက်ကန်းကိုကူးသွားတယ်။ဒီဘက်မှာကလေးလေးတယောက်ကျန်ရတယ်။တာရစ်တော်ပါဠကံဗုဒ္ဓံဣတရံတရဏယဟံ။အဲ့ဒီရှင်ငွေနဲ့ကလေးလေးကိုဟိုဘက်ကန်းကိုပို့ပြီးတော့ကလေးလေးကိုတိတ်ထားခဲ့ပြီးတော့ဒီဘက်ကန်းကျန်ရတဲ့အွေလေးနှစ်နှစ်သားလောက်အွေရတဲ့ကလေးလေးကိုပြန်ခေါ်တာ။နော်။ပြန်ခေါ်ဖို့ဒီဘက်ကန်းကိုပြန်ကူးလာတဲ့အချိန်မှာဟိုဘက်ကန်းချထားခဲ့တဲ့ကလေးလေးကမွေးဖွားကစားဆိုတော့ညကမှမွေးထားတဲ့ကလေးဆိုတော့ပြန်ဝဲနေတဲ့ငှက်တည်းရ။အဲ့ဒီကလေးကိုတားထစ်ထင်ပြီးတော့ငှက်ကြီးတစ်ကောင်ကဝင်ပြီးတော့ခြေထောက်နဲ့ကုတ်ပြီးတော့ခြူသွားတယ်ပေါ့။စွန်ခြီသွားတယ်လို့ပြောကြတာเนาะ စာထဲမှာတော့ဝန်လိုငှက်လို့လည်းတောင်းတယ်ချီးတဲ့ငှက်ကြီးလေးဆိုဝင်ပြီးတော့ခြေထောက်နဲ့ကုတ်ပြီးတော့ရှူသွားတာဖြစ်နိုင်တယ်ပေါ့နိဝတ္တဥက္ကုသောဟာတိတရုဏဝိရပန္တကကလေးငိုနေတဲ့ကလေးလေးကိုဝန်လိုငှက်ကြီးတစ်ကောင်ကခြေထောက်ကြားထဲမှာကုတ်ပြီးတော့ပြန်သွားတယ်ဣတရင်္စဝဟိတော်တော်သူကမြင်လေကောင်ပဲရှိသေးတယ်ဟိုဘက်ကကလေးရှိမရောက်သေးဘူးလမ်းပြီးတော့အဲ့ဒီငှက်ကြီးကိုခြောက်တာဟိုဘက်ကကလေးကသူ့ခေါ်တဲ့ထင်ပြီးတော့ရေထဲဆင်းလိုက်တဲ့အချိန်မှာရှည်စီးအပတန်ကတန်းနေတဲ့မြစ်ဖြစ်သည့်အတွက်ကြောင့်ရှည်စီးတဲ့နှစ်နှစ်သားရွယ်ကလေးလေးကပါသွားပြန်ဟိုဘက်ကုန်းမုံတိတ်ထားတဲ့ကလေးကလည်းစွန်ချီသွားတယ်ငှက်ချီသွားတယ်ဒီဘက်ကကလေးရလဲရှည်တယ်မျောပါသွားတယ်ဆိုတော့အဲ့ဒီအချိန်မှာစဉ်းစားကြည့်ပေါ့နော်ဒုက္ခတွေဘယ်လောက်ကြုံနေဆိုတာလမ်းမှာလဲသူအာဂဝါဒပြုတဲ့ယောက်ျားလဲသေဆုံးသွားတယ်တော့အဲ့လိုပါရမီရှင်ဖြစ်ပြီမဲ့လို့နောက်ဆုံးအချိန်မှာအခုလိုဒုက္ခရောက်ခဲ့တဲ့အကြောင်းတွေသူပြန်ပြောပြတာသာဝတိငရံကတ္တဝါအတောသိမ့်သစနိမတိအဲ့လိုဖြစ်သွားတဲ့အချိန်မှာရှင်တွေကတောကဟာပထမကြီးမားတယ်ပေါ့ဒါပေမဲ့လို့သူဖြေနိုင်သေးတာပါရှိတော့တမ်းမှာယောက်ျားသိခဲ့တယ်ကလေးနှစ်ယောက်လုံးလဲတယောက်ကရေထဲမျောသွားပြီတယောက်ကစွန်ချီသွားပြီတော့အဲ့တော့ဖြေလို့ရတာပါရှိသေးတော့ဆိုတာဝတိမြို့မှာအမေဖြေရှိသေးတယ်ဆိုတဲ့အတွေ့နဲ့အတင်းထားတယ်ဟောအတင်းထားတယ်။ဒါပေမဲ့တောကတော့အကြီးကျယ်ဖြစ်နေပြီပေါ့နော်။အဲ့ဒီမှာသာဝတိငရံခန္တဝါသာဝတိမြို့ကိုသွားတော့အတောသိမ့်သစနိမတိသာဝတိမြို့ရောက်တဲ့အခါမှာသူမိဘတွေရဲ့တရင်ကိုကြားရတော့တာပဲမကောင်းတရင်ကြားရပြီ။တရာဩဇံတောကတ္တမဟာတောကတမပိတာအဲ့တော့ဒီထဲမှာဘာဖြစ်တယ်လို့တော့သိချင်မပါဘူးဓမ္မဝရတို့ဘာလို့မှကြတော့လေကြီးမိုးကြီးကြပြီးတော့အိမ်ပြိုပြီးတော့ဆုံးသွားကြတယ်လို့ဒီလိုပါတယ်အတခုဖြစ်သွားတယ်ပေါ့နော်အဲ့ဒီမှာသာဝတိမြို့ကမိဘတွေရဲ့သတင်းကြားလိုက်တဲ့အခါတောကနှစ်ထပ်ဆင့်သွားပြီးတော့တကယ်ကိုမိုးမမြင်လေမမြင်စိတ်တော့ကတွေရောက်သွားတယ်ရောက်သွားတော့သူပြန်တွေးကြည့်လိုက်တော့သူ့ရင်ထဲမှာဘာတွေဖြစ်နေတုံးဆိုဥဘောပုတ်တာကာလင်ကတာရှင်တွင်ကကလေးနှစ်ယောက်လည်းသေသွားပြီပန်းထီမရှံပတိမတော်လန်ခီးမှာပဲယောက်ျားလည်းသေသွားပြီမာတာပိတာစဘာတာစအမေရောအဖေရောမောင်လေးရောဧကစိတ်တံပိတရှရိ၃ယောက်၃လောင်းကိုတခါတည်းပေါင်းပြီးတော့တကြုံလိုက်ရတဲ့တပြိုင်နဲ့သေသွားတယ်၃လောင်းပြိုင်တပြိုင်နဲ့သေသွားကြတယ်အဲ့တော့သံတရားဆိုတာဒီလိုဒုက္ခတွေကကြုံတတ်တယ်ပေါ့နော်မကြုံတဲ့ဘဝရှိတယ်လို့ကြုံတဲ့ဘဝလည်းရှိနိုင်အဲ့ဒီလိုကြုံလာပြီဆိုရင်တော့ခန္ဓာကြီးမရှိတဲ့ပုဂ္ဂိုလ်တွေမှာအကြီးအကျယ်သောကဖြစ်သွား။ဒါကြောင့်မို့သူ့ရင်ထဲမှာဒါပဲတွေးတယ်။ဥဘောပုတ္တာကာလင်ကတာကလေးနှစ်ယောက်လည်းသေသွားပြီ။ပန္ဓေမရှံပတိမတော်လမ်းမှာယောက်ျားလည်းသေသွားပြီ။မာတာပိတာစဘာတာစဧကစိတ်တံပိတ္တရှိ။အမေရောဖေရောမောင်ရောဒီတပြိုင်နဲ့ပေါင်းပြီးမိသေချိုခံရပြီ။အဲ့ဒီလိုနှုတ်ထဲကဒီလိုကြီးပြောသွားပြီးတော့သူဟာအမတ်တင်ညာတွေလွတ်သွားတယ်ဝိတင်ကြီးလို့ခေါ်တယ်ခေါင်းထဲကသူ့ဘဝကိုမှတ်နိုင်ခြင်းမရှိတော့ဘူးဒီတောကတွေလွှမ်းမိုးပြီးတော့မှတ်နိုင်ခြင်းမရှိဘူးမှတ်နိုင်ခြင်းရှိတော့အဝတ်ကျွတ်လို့လည်းကျွတ်မှမသိတဒါခိတာစပန္ဓုစအနာထာဌိနမာနတာအကိုရမရှိတဲ့အခါမှာဒုက္ခရဲ့လွှမ်းမိုးမှုကိုခံရတော့ အယူသမားဘွားရောက်သွားပြီတကူလုံးလဲပိန်ချုံလို့เนาะအသားရေကလည်းဖြူပတ်ဖြူပတ်ဖြစ်သွားတယ်တထေသမီးဘွားကစုတ်ပြတ်သွားတယ်ပေါ့ဒီချိန်မှာเนาะအဲ့လောက်ထိဒုက္ခရောက်သွားတယ်ဤတော်တတော်ပမန်တီဟန်ဟိုသွားလိုက်ဒီသွားလိုက်ဘယ်နေရာမှသူမရက်တည်နိုင်ဘူးနေရာအနှံ့ပြားလျှောက်သွားစကားကဒါပဲပြောတယ်เนาะအဲ့လိုအယူသမားဘုရားရောက်သွားတဲ့အခါမှာမြတ်စွာဘုရားတရားဟောနေတာနဲ့သွားဆုံမိတယ်တရက်တော်အတ္တတံနရသရထေမြတ်စွာဘုရားတရားပွဲရောက်သွားတဲ့အခါမှာဓမ္မပရမရေးထားတော့တီးတဲ့ဆုံးနေတယ်ပေါ့ဒီမှာတော့ဒီကထာတွေရေးထားတဲ့လောက်ပဲအဓိပ္ပာယ်ပြောပြမယ်နော်မြတ်စွာဘုရားကိုတွေ့တယ်တဲ့တရားဟောနေတဲ့အချိန်တွေ့တော့တတော်ဩစမန်တတ္ထာအဲ့တော့မြတ်စွာဘုရားပိဋကတ်ထဲမှာတရားဟောတာတရားဟောနေတော့မြတ်စွာဘုရားကြွတဲ့လမ်းကဘယ်သူမှမထိုင်ဘူးအဲ့ဒီလမ်းကြောင်းကနေဘုရားကနေသူရောက်လာခဲ့တယ်သူဆိုးတယ်ပေါ့နော်ဘုရားကထိရောက်လာတောကတဲ့မှာတောကုံမတ္တကလို့ခေါ်တယ်တောကကြောင့်ယူသွတ်သွားတာအဲ့တော့ယူသွတ်တာမျိုးမျိုးရှိတယ်ရာဂကြောင့်ယူသွတ်သွားတာရှိတယ်။ဥမာရန္တီတွေ့လို့ယူသွားတာတွေကရာဂကြောင့်ယူတာယူသွတ်ခြင်းပဲ။ဒေါသတွေထွက်ပြီးတော့ယူသွတ်သွားတယ်ဒေါသုံမတ္တကလို့ခေါ်တယ်ဒေါသဥမတ္တက။ဒါကြတော့သောကုံမတ္တကလို့ခေါ်တယ်သောကကြောင့်ယူသွတ်သွားတာ။အဲ့တော့ဒီယင်းနော်ဒီသောကလွှမ်းမိုးသွားလို့ရှင်သူ့ဘဝသူမထိနိုင်စွာမရှိတော့မရှိနိုင်တော့ယူသွတ်သွားတယ်ယူသွတ်သွားရင်မြတ်စွာဘုရားစီရောက်တော့လေဘာရလို့မဟုတ်ဘူးပိဋကတ်ကြတဲ့ဝင်သွားတာပဲသူသွားမိရသွားတာအဲသူဝင်လာတာမြင်တော့မြတ်စွာဘုရားကပုတ်တိမာတောစီအတ္တတမြတ်စွာဘုရားဟောလိုက်တာချစ်သမီးဘာဖြစ်လို့စိုးရိမ်နေရတာလဲဆိုဒီစကားလေးချစ်သမီးမဆွေရင်နဲ့တောကမဖြစ်နဲ့ကိုယ့်ကိုယ်သတိထားလို့အဲတဝဓမ္မပရမှာတော့တတိန်ပတိလဘပခိဏီလို့အားတယ်ဒီမှာတော့ပုတ်တိမသောစိအတ္တတာအဲတော့ကိုယ့်ကိုယ်လောက်ကြီးမဆွေရင်နဲ့ဘာဖြစ်လို့စိတ်ပူနေရသလဲလို့ညဆော့ပြရဲ့အကျဉ်းနာစကားပြောပြီးတော့ပြောလိုက်တဲ့အချိန်လေးမှာစိတ်သက်သာရအနည်းငယ်ရသွားပြီမြတ်စွာဘုရားဆက်ပြောတယ်အတ္တနန္တေခဝေတ္တုတဲ့သူကဘယ်သူရှာနေတုန်းဆိုလမ်းမှာတည်သွားတဲ့သားနှစ်ယောက်လိုက်ရှာတယ်လမ်းမှာတည်သွားတဲ့သူ့မျိုးသားလိုက်ရှာနေတယ်အမေဖေမောင်လေးတာဝတိမျိုးမှာအဲ့ဒါကိုလိုက်ရှာတည်သွားတဲ့လူတွေလိုက်ရှာနေတာအဲ့တော့မြတ်စွာဘုရားကအတ္တနန္တေခဝေတ္တုတဲ့မင်းသူတို့မရှာနဲ့ကိုယ့်ကိုရှာဒီစကားကတော့ထိရောက်တဲ့စကားပဲเนาะဒီစကားလေးကဓမ္မပရမတော်မပါဘူးနဲ့တူတယ်ဒီမှာပါတယ်ဖရဝေကြီးညီနောင်၃ချက်တုံးကလည်းပဲမြတ်စွာဘုရားကသူတို့ညီနောင်၃ချက်တုံးကအမျိုးသမီးတယောက်ကိုလိုက်ရှာကြတော့မြတ်စွာဘုရားမေးလိုက်တယ်မင်းတို့အမျိုးသမီးရှာတာနဲ့ကိုယ့်ကိုယ်ကိုရှာတာဘယ်ကဘယ်ကမြတ်တယ်လဲလို့ဆိုသူသဘောပေါက်သွားတယ်ကိုယ့်ကိုယ်ရှာတာမြတ်ပါတယ်အေးအဲ့ဒါဆိုထိုင်ကြလို့ဆိုပြီးကိုယ့်ကိုယ်ရှာဖို့ပြောတယ်အဲ့မှာမြတ်စွာဘုရားသုံးတဲ့အတ္တဆိုတဲ့စကားလုံးသုံးလိုက်တယ်အဲ့ဒီအတ္တလို့သုံးလိုက်တဲ့အခါကျတော့အတ္တရှိတယ်လို့ယူဆတဲ့ပုဂ္ဂိုလ်တွေကမြတ်စွာဘုရားအတ္တဝါဒီပဲကိုယ့်ကိုယ်ရှာခိုင်းတာပဲလို့ဆိုပြီးတော့ဟုတ်ကြပြောကြတာတွေလည်းရှိတယ်ရေးကြသားကြတာတွေလည်းရှိတယ်ချို့နောက်တန်းကလူတွေကလည်းမြတ်စွာဘုရားဒီဝိတုချင်းအတ္တကိုရှာလို့ပြောတာဟာဟိန္ဒူဝါဒနဲ့တူတူပဲလို့သူယူဆတဲ့ပုဂ္ဂိုလ်တွေရှိတယ်မြတ်စွာဘုရားဆိုလိုတဲ့အတ္တကိုယ့်ကိုယ်ကိုရှာဆိုတာဒီအတ္တကိုရှာတယ်ဆိုတာကိုယ့်အကျိုးရှိမဲ့ကိုယ့်တရားကိုရှာခိုင်းတာမြတ်စွာဘုရားဘယ်တော့မှဆိုဒီလိုပဲသုံးတယ်အတ္တဒီပါဘိခွေဝိရထ မာအညတိပါအတ္တတိပါဘေကွေဝိရထအတ္တတရဏမိမိကိုအာကိုကြမိမိကိုသိတာလဲမိမိရဲ့ကိုယ်ဝယ်ရာဖြစ်ကြဆိုပြီးအဲ့ဒီလိုကိုယ်ကိုကိုရှာလို့ပြောပြီးတဲ့နောက်မှာဓမ္မတိပါဘေကွေဘဝထဓမ္မတရဏတရားကိုအာကိုကြလို့ဆိုတဲ့စကားလားကိုယ်ကိုအာကိုဆိုတာတရားကိုအာကိုပါလို့ပြောတာเนาะအဲ့ဒါလဲကိုယ်ပဲကိုယ်ကိုပဲအဲ့တော့ဒီမှာအတ္တနန္တိခဝေတ္တုမင်းသူများရှာမဲ့အစားကိုယ့်ကိုရှာပါလားကိုယ်ကပျောက်နေပြီလေသူများလိုက်ရှာနေတော့ကိုယ်ပျောက်နေတယ်ကိုယ်အရေးမရှာဘဲနဲ့သူများအရေးကိုရှာနေတာဖြစ်လို့မြတ်စွာဘုရားကအတ္တနန္တိခဝေတ္တုမင်းကိုယ့်ကိုကိုယ်ပြန်ရှာလိုက်တဲ့ကိနိရထံဝိဟိညတိအကျိုးမဲ့ဘာဖြစ်လို့စိတ်ပင်ပန်းခံနေတာလဲကိုယ်ကိုရှာပါသူများကိုမရှာပါနဲ့လို့အဲ့ဒီစကားကသူ့ဘဝအကြီးကျယ်ပြောင်းလဲသွားစေတယ်ပေါ့တတိတွေရသွားတယ်ဒါမြတ်စွာဘုရားရဲ့ไซโคသရပီနဲ့ဖြစ်တယ်ပေါ့နော်ကိုယ့်ရဲ့ไซโคโลจีတွေไซကယ်ထရစ်တို့ကုရာတွေကဒီဘက်စိတ်ပြောင်းအောင်လုပ်ပေးတဲ့သဘောပဲမြတ်စွာဘုရားကအမှန်တရားနဲ့ဟောပြောလိုက်တဲ့အခါမှာဟုတ်သားပဲตาနှစ်ယောက်ကတည်သွားပြီပဲယောက်ျားလည်းလက်မတည်သွားပြီပဲသူလည်းတွေ့ခဲ့တာပဲလေတည်သွားပြီအမေဖေတွေတည်တယ်ဆိုတာလည်းသတင်းရထားပြီပဲအဲ့တော့ငါသူတို့ရှာနေတာပဲတွေ့မလဲအဲ့တော့ကိုယ့်ကိုယ်ရှာမယ်ဆိုပြီးမြတ်စွာဘုရားကကိုယ့်ကိုယ်ရှာတဲ့နည်းကိုခေါ်လိုက်တာအဲ့ဒါဒီသုတ်တံမှာတော့ဒီဒီဇာလံမှာတော့အနှစ်ချုပ်ကအဲ့ဒါပေါ့အနှစ်ချုပ်ကအဲ့ဒါဒီဒုက္ခဒုက္ခတွေ့တာတွေကတော့အနှစ်ချုပ်မဟုတ်ဘူးတန်တရားရဲ့သဘာဝတွေကိုဖော်ပြတာဒီကနေ့ထင်မှလည်းပဲဒီလိုဒုက္ခဒုက္ခမျိုးတွေရှိကြမှာပဲနိကိုယ်ကိုယ်တိုင်းမကြုံရင်သာပဲကြုံတဲ့ပုဂ္ဂိုလ်တွေကြုံကြတာပဲမိသားစုအတွင်းမှာဒုက္ခရောက်ကြတာ၄အဲ့လိုဟာတွေပြည့်နေတာအဲ့ဒီလိုဖြစ်တဲ့အခါမှာဒီဒေသနာတော်လေးကိုတတိယရယ်ကိုကိုကိုပြန်ရှာဖို့လိုတယ်သိသွားတဲ့လူတွေတန်းတာပြီးတော့နေမဲ့အစားကိုကိုရှာကိုပြောက်မနေစေနဲ့ကိုဟာပျောက်ဆုံးနေတယ်ရှာဝေတဲ့အထက်မှာကိုမပါဘူးတည်တော်တဲ့လူတွေကိုရှာနေတာဖြစ်တယ်ပေါ့အဲ့တော့ကိုယ့်ကိုယ်ကိုရှာရမယ်ဆိုတာဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားတရားဟောတဲ့နေရာမှာဒီနေရာကအနှစ်သာရပဲနတ္တန္တိပုဒ္ဒတာနာယတဲ့သူကဥဘောပုဒ္ဒကာလင်္ကတာတားလေးနှစ်ယောက်ဟာလမ်းမတင်တည်သွားပြီမရှိတော့ဘူးတည်သွားပြီအဲ့တားလေးတွေကြည့်နေတော့သူစိတ်ထဲမှာဒီตาလေးတွေကခုချိန်သူပြုစုမဲ့သူ့မှာမျောလင်းချက်တွေရှိမှာပေါ့အာကိုရမဲ့ตาဘယ်သူပဲဖြစ်ဖြစ်ตาသူကြီးမျောလင်းချက်ရှိကြတာပဲအမျိုးရှင်လည်းအမျိုးပေါ်မျောလင်းချက်ရှိတာပဲအမေရှိတဲ့လူကလည်းအမေပေါ်အာကိုအတာအဖေရှိတဲ့လူကလည်းအဖေကိုမောင်နှမရှိတဲ့ပုဂ္ဂိုလ်ကလည်းမောင်နှမမရှိရင်လည်းရှားကြံပြီးတော့အာကိုရတာလည်းရှိတာဘဝဆိုတာဒီလိုပဲအာကိုရရှာတတ်တဲ့အလေထားရှိတယ်ပေါ့အဲ့တော့မြတ်စွာဘုရားဟောလိုက်တာနတ္တန္တိဒါနာပုဒ္ဒဒါနာယကဲတင်နိုင်ဖို့အတွက်ကိုယ့်ကိုအကာအကွယ်ပေးဖို့သာသမီဆိုတာလောကမှာမရှိပါဘူးကိုယ့်ကိုကာကွယ်စောင့်ရှောက်မဲ့သာသမီဆိုတာလောကမှာမရှိဘူးလို့ပြောတာအဲ့တော့လူတွေကတော့ရှိတယ်လို့ပြောကောင်းပြောလိမ့်မယ်နော်ဖဲသားဖြင့်အာကိုရတဲ့သူလှုပ်ကြွေးနေတာဒါသူအာကိုရတယ်လို့ဒီလိုထင်ကောင်းထင်မယ်ရောအာကိုရတဲ့အပိုင်းလေးတွင်ကြည့်မယ်ဆိုရင်တော့ဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်သို့တော့အိုရင်းကိုတားဆီးနိုင်တာမဟုတ်ဘူးနာရင်းကိုတားဆီးနိုင်တာမဟုတ်ဘူးနောက်ဆုံးသေခြင်းကိုတားဆီးနိုင်တာမဟုတ်ဘူးဘုန်းကြီးတို့ကိုယ်တိုင်ကိုငငယ်တော့မသိနားမလဲအော်ဆရာဝန်ကြီးတွေ ကိုမိသားစုထဲမှာဆရာဝန်ရှိရင်တော့မသေးဘူးလို့ထင်တယ်။ယောဂါတွေမဖြစ်ဘူးမသေးဘူးလို့ထင်တယ်။အော်အာကိုရတယ်လို့စိတ်ထဲမှာအောင့်မေ့ခဲ့ဘူးတဲ့ပုံနဲ့တော့အာကိုတယ်။တကယ်လဲအဲ့ဒီစိတ်ကဖြစ်ခဲ့ဘူးတဲ့ပုံတော့အာကိုတဲ့စိတ်ကြီးအများကြီးဖြစ်ခဲ့ဘူးတဲ့။နောက်ကြတော့အော်ဆရာဝန်လည်းသိတာပါလားဆိုတာဒီသိလာတဲ့အခါကျဆရာဝန်ရှိတဲ့မိသားစုမှလည်းပဲသားသမီးတွေဆရာဝန်ရှိတဲ့အမေရမတတ်နိုင်ဘူးအမေဖေးဆရာဝန်ဖြစ်တဲ့သားသမီးမတတ်နိုင်ဘူးဆိုတာဒီနောက်ကျတော့အတွေ့အကြုံကနေဆုံးမသွားတော့အော်ဘယ်သူဘယ်သူမှတကယ်ကြတော့အာကိုရတာမရှိပါလားဆိုတာသဘောပေါက်သွားတယ်တကယ်သဘောမပေါက်တာငယ်ရင်တော့ဆရာဝန်ရှိတယ်ဆိုရင်မသေးဘူးလို့ယောဂမဖြစ်ဘူးလို့ငါတို့အမျိုးတဲ့ဆရာဝန်မရှိလို့လို့ဒီလိုစိတ်ကထင်တာเนาะအဲ့တော့မြတ်စွာဘုရားဒါပတ္တစာရိယလည်းဒီတိုင်းပဲတစ်ခုဖြစ်မယ်ပတ္တစာမြတ်စွာဘုရားကနတ်တန်တိပုတ္တာသာသမီဆိုတာမရှိပါဘူးတဲ့ဘာအတွက်မရှိတာတော့ဆိုတာနာယကိုယ့်ကိုကာွယ်ဆောင်းလျှောက်ပေးနိုင်တဲ့စွန့်ရည်တတ္တိရှိတဲ့သာသမီမျိုးဆိုတာမရှိပါဘူးလို့ပြောတာကိုယ်အိုရာကိုမအိုးအောင်ယောဂရတာကိုမရအောင်သိဆုံးရမှာကိုမသိဆုံးအောင်ကာဝယ်ပေးနိုင်တဲ့သာသမီဆိုတာမရှိပါဘူးတဲ့နောက်တော့သဘောပေါက်လာတယ်အဲ့ဒါတကယ်လဲဟုတ်လားနောက်ဆုံးမှာကိုကိုကိုပဲရှာကြံမှာသာဖြစ်တယ်ဩကိုကိုကိုပဲအာကိုရမှာဆိုတာတော့အသေးရရလာတဲ့အခါသဘောပေါက်လာတယ်နော်တကယ်ကမနေနတ္တန္တိပုဒ္ဓတာနာယ။အဲတော့ဆိုရင်အမေကိုဒါအာကိုတယ်။ဘုန်းကြီးတို့မွေးတော့ကဒုတိယကမ္ဘာစစ်အတွင်းမွေးတာဆိုတော့ဗမာပြည်မှာတည်တဲ့အချိန်မှာဂျပန်တက်လိုက်အင်္ဂလိပ်ကတက်လိုက်နဲ့ဘုန်းသံမြောက်တန်ကြီးချာမှာလူဘဝရောက်လာတာဆိုတော့နောက်ပြီးတော့လွတ်လပ်ရရတဲ့သဘုံတကံနေနဲ့တော့ရရေးမှာဆိုရင်နေကောင်းခြင်းမနေရညကောင်းခြင်းမအေးရဆိုတဲ့အနေထားမျိုးတွေပေါ့အင်တာမကြောက်လန့်နေရတဲ့ဘဝထဲမှာရှင်သန်လာခဲ့တာဆိုတော့အမေဖေးတဲ့ဒါကိုအဲ့ဒီချိန်မှာအမေသေးရင်ငါလည်းလိုက်သေးပဲလို့စိတ်ထဲမှာအဲ့လိုအောင်းမေ့ဘူးတယ်ငယ်တော့ကလေအောင်းမေ့ဘူးတယ်အဲ့ဒါလိုအဲ့တော့တည့်ပြကြည်လာတဲ့အခါကျတော့အဲ့ဒီစိတ်တွေပျောက်သွားတယ်ပေါ့ငယ်ငယ်တုန်းကတော့တကယ်ပဲအဲ့ဒီစိတ်တွေဖြစ်ခဲ့ဘူးလူတိုင်းလည်းဖြစ်ကြမယ်ထင်ပါတယ်အဲ့ဒါမျိုးเนาะအဲ့တော့ခုမြတ်စွာဘုရားကနတ်တန်တိပုဒ္ဓတာနာယတာနာယကိုယ်ကာဝယ်ဆောင်ရှောင်းနိုင်တဲ့စွန့်ရည်တတိရှိတဲ့ပုဒ္ဓသားမျိုးဆိုတာနတ်တန်တိလောကကြီးမှာမရှိပါဘူးဆိုတော့ကိုယ်ကဝယ်ဆောင်ရှောက်မဲ့သာသမီမျိုးဆိုတော့မရှိဘူးလို့နာညာတိနာဘိပန္နဝါသာသမီမရှိသလိုဆွေတွေမျိုးတွေဆိုတာလည်းမရှိပါဘူးတဲ့ကိုအားကိုးရမဲ့ဆွေတွေမျိုးတွေကိုဘွားကိုကဝယ်ဆောင်ရှောက်နေတဲ့ဆွေမျိုးဆိုတာမရှိပါဘူးတဲ့ဘယ်ခါမှမရှိတာတော့ဆိုရင်အန္တကေနာတိပန္နတရသဗျာဟောလို့လားအန္တကေနအဓိပ္ပန္နတဘဝကိုအဆုံးသတ်ပေးတတ်တဲ့သိခြင်းတရားနဲ့ရင်ဆိုင်လာပြီဆိုရင်ဒါပဲဟုတ်အဲ့ချိန်မှာတော့ဘာမှအကုလို့မရဘူးလို့ဆိုလိုတယ်အဲ့ဒီချိန်ကိုရည်ညွှန်းပြီးတော့ပြောတာအဲ့အဲ့ဒီချိန်မရောက်ခင်တော့အကုရတာရှိမှာပေါ့အကုရတာရှိရပါအဲ့တည်တော့မယ်တည်ဖို့ကျုံလာပြီဆိုလို့ရှိရင်ကတော့တဲ့အန္တကေနအဓိပ္ပန္နတသိခြင်းတရားကလွှမ်းမှုပြီးတော့ရောက်ရှိလာပြီဆိုလို့ရှိရင်တဲ့နတ္ထိညာတိတုဒါနတာဆွေတွေမျိုးတွေမှာကာဝယ်နိုင်တဲ့စွန့်ရည်တတိရှိတဲ့ဆွေမျိုးဆိုတာမရှိဘူးစွန့်ရည်တတိမရှိတော့ဆရာဝန်တွေလည်းလက်လွတ်လိုက်ရတာပဲဆွေတွေမျိုးတွေလည်းလက်လွတ်လိုက်ရတာပဲဘယ်သူမှမကာဝယ်နိုင်ဘူးနောက်ဆုံးကြတာသိဆုံးခြင်းနဲ့ပဲရင်ဆိုင်သွားဒါအမှန်ပဲလေတေချာစဉ်းစားကြည့် အဲကိုမိရချစ်ပါတဲ့ဆိုပြီးငါသားလေးမသေးရဘူးဆိုပြီးတော့ပြောလို့လည်းမရအဲကိုမိဘချစ်ပါတယ်ဆိုပြီးတော့အမေမသေးရဘူးအဖေမသေးရဘူးဆိုလို့လည်းမရအမေဖေးသေးမဲ့သားသားသမီးကအစားသေးမဲ့ဆိုလည်းမရကိုဟာကိုပဲအဲ့ဒီသဘာဝတရားတွေကိုဒါရိုးရိုးရှင်းရှင်းလေးပဲဒီတရားကတကယ်ကိုရိုးရှင်းတဲ့တရားသို့တော့လူတွေကရိုးရိုးမတွေးပဲနဲ့ဟိုတခြားနည်းနဲ့တွေးနေတာဟိုအတွေးတွေကလွဲမှားနေတာဟိုအာကိုရမယ်ထင်တဲ့အတွေးတွေနဲ့တွေးနေတယ်အဲ့တော့မြတ်စွာဘုရားနတ္ထိညာတိတုဒါဏတာမင်းလိုက်ရှာမနေနဲ့တဲ့ပဒါစာရာဟိုလိုက်ရှာမနေနဲ့မေဘဝကိုကတင်ပေးမဲ့ပုဂ္ဂိုလ်တယောက်မှမရှိဘူးဆွေတွေမျိုးတွေမှရှိဘူးကာရုကဲနိုင်တဲ့ပုဂ္ဂိုလ်မရှိဘူးဒီစကားဟာအလေးနဲ့စဉ်းစားဖို့တော့လိုအပ်တယ်အတန်လေးတင်ကြာပြီးတော့မထားနဲ့အချိန်ချင်းစဉ်းစားနာတန်တိပုဒ္ဓဒါနာယကိုတေကန်ဒီအချိန်မှာမသေးရအောင်ကိုတားဆီးနိုင်တဲ့သာသမီမရှိဘူးသေးချင်းမှကာဝယ်ပေးနိုင်တဲ့သာသမီမရှိဘူးဆွေတွေမျိုးတွေမရှိဘူးချက်ကြည့်လိုက်ဆရာဝန်လည်းမရှိဘူးနော်တမားတော်လည်းမရှိဘူးဘယ်သူမှကိုသေးတဲ့အချိန်ကိုဘယ်ဆွေမျိုးဘယ်မိတ်ဆွေဘယ်သူမှပိုက်ဆံနေပေးပြီးတော့ကာဝယ်လို့လည်းမရဘူးဘာနည်းနဲ့မှကာဝယ်လို့မရဘူးမန္တန်မှုတ်ပြီးကာဝယ်လို့လည်းမရဘူးနော်ဘာနဲ့မှကာဝယ်လို့မရဘူးလို့ဆိုလိုတယ်ပေါ့နော်အလုံးဟာနောက်ဆုံးမှာတစ္ဆုံချင်းဆိုတာရင်ဆိုင်ရတာဖြစ်တယ်အဲ့ဒါကိုမြတ်စွာဘုရားဟောတာအန္တကေနဘဝကြီးကိုဆုံးသက်ပေးတတ်တဲ့သေမင်းဒီအဓိပ္ပာယတ္တလွမ်းမိုးနှိမ့်ဆက်နေရလွမ်းမိုးနှိမ့်ဆက်မှုခံနေရတဲ့ပုဂ္ဂိုလ်ဖို့ဒါနာယမသေးရအောင်ကာဝယ်ဆောင်လျှောက်ပေးမယ်ပုဒ္ဒါနတ္ထိသာသမိနတ္တန္တိပုဒ္ဒါသာသမိဆိုတာမရှိဘူး။နာညာတိနာဘိမတဝါဆွေတွေမျိုးတွေဆိုတာမရှိဘူး။နတ္ထိညာတိသူတဏ္ဍတာကိုဆွေမျိုးတွေထဲမှာအဲ့လိုစွမ်းရည်တတ္တိရှိတဲ့ပုဂ္ဂိုလ်ကာဝယ်နိုင်တဲ့ပုဂ္ဂိုလ်တယောက်မှမရှိဘူးဆိုတော့လုံးဝမရှိဘူးလို့ပြောတာ။ဒါကိုအချိန်ချင်းစဉ်းစားမယ်ဆိုလို့ရှိရင်တကယ်စဉ်းစားရင်တော့ကဖြောင်းနိုင်တော့ဆရာရှိတယ်ပေါ့နော်။အာကိုရစိတ်လဲလျှော့သွားလိမ့်မယ်အဲ့တော့အာကိုကမှခုနကမြတ်စွာဘုရားဟောသလိုအတ္တနံတေခဝေတ္တုမင်းကိုယ်ကိုယ်ကိုရှာအာကိုရမဲ့ပုဂ္ဂိုလ်လိုက်မရှာနဲ့အာကိုကမှကိုယ်သာလင်းဖြစ်တယ်ဆိုတာမြတ်စွာဘုရားပြောတာနော်ကိုယ်ကိုယ်ကိုပဲရှာသူများတွေအာကိုစရာလို့သွားပြီးတော့ဆိုလိုတာကသူများကိုအာကိုပြီးတော့မနေနဲ့ကိုကိုကိုသာကောင်းအောင်လုပ်ဖို့အရေးကြီးတဲ့ဆွဲကိုတရားနဲ့ကိုတည်ဖို့အရေးကြီးတဲ့ဆိုတာဒါကိုဟောလို့လာအဲ့ဒီတော့ဒီကာရလေးဒီအဆုံးမလေးနဲ့ပဲပတ္တာစာရဟာကျွတ်တရားရသွားတာလေတောကကြောင့်သူကငါကိုယ်တော့ကသားလေးနှစ်ယောက်ပေါ့လေသူမျှော်လင့်မှာပေါ့အားကိုးရမယ်ယောက်ျားလည်းအာကိုရမယ်အမေတွေဖေတွေလည်းအာကိုရမယ်ထင်ပြီးတော့ပြန်လာတာဟုတ်နောက်ဆုံးမှာအလုံးကသူ့ကိုစွန့်ပြီးတော့ထွက်ခွာသွားတဲ့အခါမှာအာကိုရဆိုတော့သူ့မှာမရှိတော့ဘူးလို့ဖြစ်သွားတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားတည်သွားတဲ့လူတွေမရှာနဲ့ကိုယ့်ကိုယ်ပြန်ရှာအဲ့ဒီစကားကြောင့်မို့လို့တန်သုတ်တော်မူနိနောဝါချံပထမဖလမစ္စကံမြတ်စွာဘုရားရဲ့ဆုံးမစကားလေးကိုနားထောင်ရင်းမယ်သူဟာသောတပန်ဖြစ်သွားတယ်သဘောပေါက်သွားတာသောတပန်ဖြစ်တယ်ဆိုတာရှင်ထဲမှာဘာရှာမယ်ဆိုတာသဘောပေါက်သွားတာ ਨੇ တန်တရာကင်းသွားတာပဲတိဒိဋ္ဌိနဲ့ဝိသိကိစ္ဆာဆိုတာရှင်ထဲမှာပေါက်သွားတယ်သဘောဝတရားတွေဆိုတာပဲယမရဲတာမရှိဘူးအလုံးသိလာတယ်ကိုယ့်ကိုယ်ပြန်ရှာမယ်ဆိုတာသဘောပေါက်သွားတယ်သဘောပေါက်သွားလို့အမြင်မှန်သွားတယ်အရင်ကမှားနေအောင် ကိုယ်ကိုရှာမဲ့စာသူများလည်းရှာနေတယ်မားနေတယ်လမ်းကြောင်းလွဲနေတယ်အဲ့ဒါလမ်းကြောင်းတက်ပြီးလိုက်တော့ဒိဋ္ဌိဆိုတဲ့မာယွင်းတဲ့အမြင်တစ်ခုဖယ်ရှားလိုက်နိုင်တယ်ဝိသိကိစ္ဆာဆိုတဲ့ဘာလို့မှမသိတန်တရားပွားနေတာတစ်ခုကြော်လွားလိုက်နိုင်တယ်။ဟောဒီနှစ်ခုဖယ်ရှားလိုက်တာနဲ့သောတပန်ဆိုတာဖြစ်သွားတယ်။နော်သောတပန်ပုဂ္ဂိုလ်ဖြစ်သွားတယ်။အဲ့သောတပန်ဖြစ်သွားပြီဆိုတဲ့အခါမှာမြတ်စွာဘုရားထံခွင့်တောင်းပြီးတော့ဘိက္ခုနီဘုရားရောက်လာတယ်။မြတ်စွာဘုရားဘိက္ခုနီကျောင်းကိုလွှတ်လိုက်ပြီးဘိက္ခုနီဘုရားနဲ့အဘိစေတဝနာနာစီရာအရတ္တမပပုနေအယူဘဝတောကကြောင့်အယူမဘဝရောက်သွားတဲ့ပတ္တာစာတွေဟာဘေကုဏီဖြစ်လို့တိတ်မကြလိုက်ပါဘူးတဲ့အရဟတ္တမပပုနေယန္တာမဖြစ်သူရောက်ရှိသွားပါတယ်တဲ့အဲ့တော့အထူးကျင့်ရတာမဟုတ်ပဲနဲ့အရတ္တမက်ဆိုတဲ့အရတ္တဖိုလ်ဆိုတဲ့အရတ္တမက်ဆိုတာရလိုက်တာနဲ့တပြိုင်နဲ့အရတ္တဖိုလ်ဆိုတဲ့အကျိုးနဲ့အတူတကွတကောအေဒီဘတ်တွေအကုန်လုံးပါသွားတယ်ပါရမီရှင်တွေကြတော့အထူးကျင့်နေရတာမဟုတ်ဘူးဥမာမဲ့ပုဝေနိဝသနုဒရိညာရအောင်လုပ်နေရတာမဟုတ်ဘူးဒေဝသကုညာရအောင်လုပ်နေရတာမဟုတ်ဘူးသီးသန့်လုပ်เสียမလို့ပဲနဲ့အရတ္တဖိုလ်အရတ္တမက်ဆိုတဲ့ဒီမဲရလိုက်တာနဲ့တပြိုင်နဲ့အရတ္တဖို့နဲ့အတူတကွခုံနုဝိသေသတွေအကုန်လုံးပါလာတယ်လို့ပြောတာနော်အဲ့ဒါဒီတစ်ခါတည်းတပြိုင်နဲ့ရသွားတာအတ္တမံပုဂ္ဂိုလ်ကြီးကြတော့အရတ္တမံပုဂ္ဂိုလ်ကြီးရဲ့အရတ္တမက်ကတော့အရတ္တဖို့ဆိုတဲ့အကျိုးတစ်ခုတည်းပဲပေးတယ်တကောအဲ့ဒီဘက်မရဘူးရိုးရိုးဖြစ်တဲ့ယန္တာပုဂ္ဂိုလ်မျိုးတွေလည်းရှိတယ်ရတ္တဖို့ပဲကြိုးပြီးတယ်ကျန်တာမပေးဘူးအေးပတ္တာစာရီတို့လိုထူးခြားတဲ့ပတ္တာစာရာတို့လိုပါရမီရှင်တွေကြတော့ရသင့်ရလိုက်တဲ့ခုံလူဝိသေသတွေစွန့်ရတ္တိတွေတပြိုင်နဲ့အကုန်ရသွားတယ်တဲ့အဲ့ဒါကိုသူပြောတာအဋ္ဌိသူစာဝတိဟောမိတကူတွေပေါ်မှာလဲတကူအဋ္ဌိပတ်အရာမှာလဲပဲစွန့်ရတ္တိရတယ်တဲ့ເທວາຍະໂຕດະດາຕຸຍານັນນາແລະຕຸແລະເທວະໂຕດະອະເບຍິນແລະຍາແລະປະຣະສິດຕານິສານາມິຕືວ່າໂຫສိတ်ກູຕິໄນແລະສິດໂຕປຣິຍະຍານອະເບຍິນແລະຍາແລະຕັດທຸຕາທະນະກາລິກາແມ່ສໍພະຍາສົງວ່າໃດໄລນາຈິນຕົງໄລຖ້າກົງຍາປົກເວນິວະຕັນສານາມິຊີບວາດີແລະຕິແລະເທວະສັກຄຸວິໂຕຣິຕັນເທວະສັກຄຸສໍແລະနမျက်စိအဘိညာဉ်မျိုးကိုလည်းရခဲ့တယ်ခေပိတဝအာသဝေတ္တပိရှင်ထဲမှာအကုသိုလ်ရိကိလေသာရိစိဝင်စေတတ်တဲ့အာသဝတရားတွေလည်းကုန်ဆုံးသွားပြီဝိတုဒ္ဓသိမ့်သူနေမလားသူစိတ်ဓာတ်လုံးဝကိလေသာအညစ်အကြေးမရှိဘဲနဲ့လုံးဝတန့်စင်သွားတယ်တမန်ပုရုဇဉ်ပုဂ္ဂိုလ်ရဲ့စိတ်ကြတော့ကိလေသာအညစ်အကြေးတွေနဲ့ပေးချမ်းနေတယ်ပေါ့အေးယန္တာဖြစ်သွားပြီဆိုရင်စိတ်ဟာအလွန်တန့်ရှင်းစေတဲ့သွားတယ်တဲ့တတောဟံဝိနယံတပ်ပံတန်တိကေတပ်ပတတိနောယန္တာဖြစ်သွားတဲ့အခါသူအထူးပြုပြီးတော့လေးလာတာအထူးပြုရဲ့သူလေးလာပြီးတော့လိုက်စားတာတော့မြတ်စွာဘုရားပြည့်ညတ်တဲ့ဝိနည်းကျမ်းပဲဖြစ်တယ်ပြောမယ်ဆိုရင်ဥပရိဘွဲ့ယူတာပေါ့လူတွေလည်းတူတူပဲလေဥရိပညာရှင်ဆိုတာကိုယ်ဝါဒနာနဲ့ကိုလိုကြတာပဲလေအဲ့တော့လူလူပြောမယ်ဆိုရင်တော့ဒါဥရိပွဲသူကိုသူရအောင်ရှုတာပဲမြတ်စွာဘုရားပြည့်ညတ်တဲ့ဝိနည်းစည်းကမ်းတွေကိုသူနှုတ်တဲ့ရအောင်ဆောင်းနေလေ့လာတဲ့ဘိက္ခုနီတွေထဲမှာသူစွမ်းစွမ်းတမန်ဝိနည်းနဲ့ပတ်သက်လာလို့ရှင်မြတ်စွာဘုရားထံတော်မှာဝိနည်းတွေသင်တယ်ဒါရီကမတင်လို့မတက်ဘူးလေဥပရိသမားတွေကလည်းဥပရိသင်ရတာပဲဖတ်ရတာပဲဥပရိတွေအလွတ်ရအောင်လုပ်ရတာပဲလေအဲ့တော့တတောဟံဝိနယံတပ်ပံတန်တိကေတပ်ပဋ္ဌိနောမြတ်စွာဘုရားရဲ့ထံကမြတ်စွာဘုရားချက်မှတ်တဲ့ဝိနည်းဥပရိသတွေအားလုံးကိုဥက္ကဟိန်တပ်ပဝိထာရံအချင်းမဟုတ်ပဲနဲ့အကျဲကို သူမှတ်ယူတယ်တဲ့ဗျာရင်စယထာတထံခွေနည်းနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တော့အမှန်တိုင်းဆုံးဖြတ်နိုင်တယ်ဘယ်ဥပရိယအပြစ်ရှိတယ်ဘယ်ဥပရိယအပြစ်လွတ်တယ်ဆိုတာလေခွေနည်းနဲ့ပတ်သက်ပြီးဥပရိပိုင်းဆိုင်ရာမှာကျွမ်းကျင်နေပါတဲ့ဘေကုဏီမအဖြစ်လိလလိုက်စားခဲ့တယ်ဆိုတာဒါလိလလိုက်စားမှပဲထူးချွန်တာကိုစီနောတတမိန်ခုနီတုတ်ထောတဲ့ယသောဗျာသူ့ရဲ့ဝီနီအရာလိမ္မာကျွမ်းကျင်တာလိလလိုက်စားတာကိုသိရတဲ့အခါမှာသူ့ဧတရေယာတုနဲ့ချီကျူးပြီးတော့ဘေကုဏီတွေမှာဝီနီကျန်းကန်ကိုရှင်နဲ့နှလုံးနဲ့ရောက်အောင်ဝီနီကိုဆောင်ထားတဲ့နှုတ်တဲ့ဆောင်တဲ့ဘေကုဏီမတွေတဲ့မှာပတ္တာသာရဝဧကိကတဲ့ပတ္တာသာရဟာတကယ်ကိုတယောက်တည်းအထူးချွန်ဆုံးပါပဲတို့သူဟာဥပရိယေယဘေခုနီဘေခုဘေခုနီတို့ရဲ့ဥပရိယေယမှာကျွမ်းကျင်တဲ့ယောသူကြီးဖြစ်တယ်အဲ့ဒါ၄ပြောပြီးသူပရိစိန်သောမယတ္ထာကတံဘုရတသာသနာဩဟိတောဂရုကောပါရောဘဝနိတိသမုဟတရဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမြတ်စွာဘုရားကိုကျေးဇူးတုံးဆက်လှုပ်ကြွေးပြုစုအပ်ပြီးဖြစ်သွားပြီဘုရားရဲ့ကျေးဇူးတွေကျေးဇူးဆက်ပြီးသားဖြစ်သွားပြီကတံဘုရတသာသနာမြတ်စွာဘုရားရဲ့အဆုံးအမတော်ပြည့်ပြည့်ဝလိုက်နာပြီးသားဖြစ်သွားပြီအောဟိတောဂရုကောပါတော့တကယ်လေးလံတဲ့ဝန်တုပ်ဝန်ပိုးကြီးကိုချပြီးသွားပြီဘဝနိတိသမုဟတာဘဝကိုဘဝတစ်ခုကနေဘဝတစ်ခုကိုပို့ဆောင်သွားရတဲ့တဏှာကိုလည်းပဲအမြစ်ပါမကြအောင်တဏှာရဲ့အမြစ်ကဘယ်သူတုံးဆိုရင်အဝိဇ္ဇာပဲသမူလံတဏှာမပုတ်ရှာစာတဏှာရဲ့အမြစ်ကအဝိဇ္ဇာနော်အဲ့ဒီအဝိဇ္ဇာပါနှုတ်ပယ်လိုက်ပြီလို့သူဆိုလိုတယ်ယသတ္ထယပပစီတောကာရသမနာဂာရိယံသောမိအထောနှုတ်ပတ်တော်သဗ္ဗတယစနခေယဘုရားမြတ်စွာသာသနာတော်ကိုဘိက္ခုဘိက္ခုနီဖြစ်ဝင်ရောက်ကြတဲ့ပုဂ္ဂိုလ်တိုင်းတွေဟာရည်ရွယ်ချက်ပန်းတိုင်ရှိတယ်။ဘာအတွက်ဝင်ကြတာလဲ။အဲ့တော့သာသနာပေါင်းဝင်တာအဲ့ဒီခေတ်မှာအမျိုးသားတွေသင်္ကန်းဝတ်သွားတဲ့အခါမှာအမျိုးသမီးလောကကဘလို့ထင်ကြတော့ဆို။နောင်မဝတ်နတ်ပြည်ကနတ်သမီးချောချောလေးတွေနဲ့တွေ့ဖို့သင်္ကန်းဝတ်တယ်လို့ဘယ်သူကပြောလိုက်တယ်မသိဘူးအဲ့တိုင်ယုံကြည်နေကြတာ။ဟောအမျိုးသားတွေသင်္ကန်းဝတ်သွားလို့ရှိရင်အဲ့တော့နောက်မောကနတ်သမီးတွေနဲ့နေရတယ်။အဟုတ်ချင်လည်းဟုတ်မှာခုခေတ်လည်းပဲတချို့ဘာသာတွေရှိတယ်လေ။ကောင်းကင်ဘုံမှာနတ်သမီးတွေနဲ့နတ်သမီးတွေနဲ့နေရတယ်ဆိုတော့ယုံကြည်တာတွေရှိတယ်လေ။မနေရဘဲနဲ့ဟိုဘက်ကလှန်တစ်ချောင်းဒီဘက်ကလှန်တစ်ချောင်းနဲ့နောက်ကနေပြီးတူထမ်းနေတဲ့ငရဲရောက်သွားရင်တော့ဒုက္ခတူနဲ့ထုလမ်းနဲ့ထိုးခံရတဲ့နေသားမျိုးရောက်သွားနိုင်သေးတယ်အကုသို့ဖြစ်နေလို့ရှိ။အဲ့တော့အဲ့လိုစိတ်ကူးရင်ကြတာရှိတယ်လေ။ဖះလက်ထက်ကအမျိုးသမီးတွေကငငယ်ရွယ်နဲ့ယဟန်တော်တွေသူတို့အိမ်အောင်ဘက်တွေကသာသနာပေါင်းဝင်သွားတဲ့အခါမှာနောင်ဘဝတူတူတူတူပြောကြရတာ။ဘာဖြစ်လို့ဘုန်းကြီးဝတ်ကြတာ။ဘာဖြစ်လို့ဘုန်းကြီးဝတ်ကြတာ။အိမ်အောင်ဘဝနတ်သမီးတွေနဲ့ဟိုဘက်900ဒီဘက်900နတ်သမီးတစ်ဆောင်နဲ့နေဦးကြတယ်လို့ပြောတယ်။ဒါအဲ့လိုအမှတ်မှားနေကြတာ။တကယ်ကတော့အဲ့ဒါလို့မဟုတ်ဘူးတဲ့။ယတ္တထာယပပ္ပစီတောကာရတမအနာဂရိယံသောမိအထောနုပတော။ရှင်နေကကိလေသာတွေအပူတွေအလုံးကိုရှင်းနိုင်တဲ့အဆင့်ရှင်နေမှာစိတ်နှလုံးအေးချမ်းပြီးတော့ကိလေသာတွေကင်းစင်သွားတဲ့အနေထားပန်းနိုင်မယ်အရဟတဖလပရိယောသနာဘဂဝတောသာသနာယသောဗျာရဲ့သာသနာတော်ရဲ့ဥတိချက်ပန်းနိုင်ဟာအရဟတဖို့ပဲဖြစ်ပါတယ်အရဟတဖလဆိုတဲ့ရဟန္တာတွေရရှိတဲ့အကျိုးမျိုးကိုဆိုလိုတယ်ပေါ့အရဟတဖို့ဆိုတော့ဖို့လို့ပြောလို့သိပြီးတော့ဟိုစိတ်ကတမျိုးထင်ရတယ်ပေါ့နော်အရဟတမက္ခဆိုတဲ့ကုသိုလ်ဟာဒီကုသိုလ်ရလိုက်တာနဲ့တပြိုင်နဲ့ရှင်ထဲမှာရှိတဲ့လောဘဒေါသမောဟအားလုံးဟာလုံးဝကုန်သွားတယ်။သူဖြစ်လိုက်တာနဲ့လုံးဝကုန်သွားတယ်။ အဲ့ဒီအရတမက်ကအကျိုးပေးတဲ့အကျိုးတရားကဘာလို့ဆိုအရတဖလာရှင်ထဲမှာကိလေသာကင်းစင်သွားတဲ့အနေထားမျိုးကိုဆိုလို့တယ်ပေါ့အဲ့တော့ရှင်ထဲမှာကိလေသာကင်းစင်သွားတဲ့အနေထားမျိုးဟောဘလို့ချမ်းသာမလဲဆိုတာစဉ်းစားကြည့်ပေါ့နော်မရသေးခင်ကတော့မှန်းယုံပဲမှန်းလို့ရဒေါသမရှိတော့ဘူးလောဘလည်းမရှိတော့ဘူးမာနတွေလည်းမရှိဘူးအိတ်တာလည်းမရှိဘူးစိုးရိမ်တာတွေပူပန်တာတွေလည်းမရှိတော့ဘူးဆိုဘလို့အေးချမ်းသွားမလဲအယံနာဖြစ်သွားတယ်ဆိုတာအဲ့ဒီရတ္တဖို့ဆိုတာရှင်ထဲမှာပူလောင်တာတွေမရှိဘဲနဲ့အေးချမ်းသွားတဲ့အနေထားတစ်ခုမျောမှန်းပြီးတော့သင်္ကန်းဝတ်ကြတာဖြစ်တယ်အဲ့ဒီအဆင့်ရောက်အောင်သွားကြတာနော်အဲ့ဒီအဆင့်ဟာရတ္တဖို့ရပြီဆိုတာနဲ့ရတ္တမေရပြီဆိုတာနဲ့ရတ္တဖို့ဆိုတာရသွားတယ်။အဲ့ဒါဟာသင်္ကန်းဝတ်ခြင်းရဲ့မြှုပ်မှန်းချက်လမ်းဆုံးပန်းနိုင်ပဲဖြစ်ပါတယ်။အဲ့တော့ပြောမယ်ဆိုရင်နိဗ္ဗာန်ကိုဥတည်ချက်လို့လည်းပြောမယ်ဆိုပြောနိုင်တယ်ပေါ့။ရှင်နေကကိလေသာကုန်သွားတာကိလေသာပြိနိဗ္ဗာန်။ကိလေသာကုန်ခြင်းကြောင့်နောက်ခန္ဓာတွေရုပ်တွေနာမ်တွေနောက်ထပ်ပြန်မဖြစ်တဲ့အခါမှာကံကုံသွားတယ်ရုပ်ပြမဖြစ်တဲ့အခါမှာခန္ဓာလည်းကုံသွားတယ်ကိလေသာကုံတာကပထမခန္ဓာကုံတာကဒုတိယအဲ့တော့ကိလေသာနဲ့ခန္ဓာကုံသွားပြီဆိုရင်နောက်ထပ်ပြန်ဖြစ်เสียမှာရှိတော့အဲ့ဒီလွတ်မြောက်မှုဟာလည်းပဲသာသနာတော်ဝင်ရောက်ခြင်းလမ်းဆုံးပန်းနိုင်ပဲဖြစ်တယ်တဲ့ဒါကြောင့်မို့သောမိအထောနှုတ်ပတ်တော်သဗ္ဗတံရောစေနဲ့ခရောတာဟုတ်တယ်အလုံးကုံသွားတယ်ခန္ဓာတော်ကသူသာသနာ့ဘုံမွေနှုံးကသူရင်ထဲမှာตาကလေးတွေပေါ်မှာတွေ့တာတယ်ယောက်ျားပေါ်မှာတွေ့တာတယ်နော်အမေတွေဖေတွေမောင်လေးတွေဆွေတွေမျိုးတွေပေါ်မှာအာကိုးတယ်တွေ့တာတယ်အဲ့တွေ့တာမှုနဲ့အာကိုးเสียရှာရင်းကနေပြီးတော့အလုံးဟာသိဆုံးသွားပြီသူ့ကိုထားပြီးတော့သွားကြပြီဆိုတဲ့အချိန်မှာသူယူကြုံမရဖြစ်သွားတယ်အာယူကြုံမရဖြစ်သွားတာအဲ့ဒါဘာကြောင့်သောကဖြစ်ရတာတော့ဆိုရင်သောကဖြစ်ခြင်းသည်တွေ့တာမှုကြောင့်ဖြစ်တာတွေ့တာမှုမရှိရင်သောကဆိုတာမရှိဘူးတွေ့တာမှုရှိတဲ့နေရာသာသောကဆိုတာဖြစ်တာလူကိုတွေ့တာရင်အဲ့ဒီလူအတွက်သောကဖြစ်မယ်ပစ္စည်းတွေ့တာလို့ရှိရင်ပစ္စည်းအတွက်သောကဖြစ်မယ်ကိုတွေ့တာရင်ကိုယ့်အတွက်သောကဖြစ်မယ်ဘယ်သူမှမတွေ့တာတော့ဘူးဆိုရင်တော့သောကငြိမ့်သွားပြီအဲ့ဒီအဆင့်ကိုဆိုလိုတာပေါ့တပ်ပတန်ရောစနဲ့ခယောရှင်တွေကတန်ရောစနဲ့အလုံးကုန်သွားပါပြီတဲ့အဲ့ဒီအဆင့်သူရလိုက်ပါပြီဆိုတော့ဒါရီဒါလေးနှစ်ယောက်တည်သွားတာလဲမတွေ့တော့ဘူးမပူတော့ဘူးတင်ယောက်ျားဆုံးသွားတာလဲမပူတော့ဘူးမိဘနှစ်ပါးပေါင်းလေးနဲ့အတူမိသိညူလိုက်တာလဲတွေ့ပြီးတော့ဝမနေတော့ဘူးအဲ့ဒါတွေမရှိတော့ဘူးလို့ဆိုလို့လေအဲ့တော့နောက်ဆုံးမှာသူဟာကိလေသာတွေရင်ထဲမှာကုန်အောင်ရှုမြိုက်ပြီးသားဖြစ်တယ်ဘဝတွေအလုံးကိုဖယ်ရှားပြီးသားဖြစ်တယ်ရသော်ဘုရားတန်သူရောက်လာတာဟာကောင်းကောင်းရောက်လာခြင်းဖြစ်တယ်အမတမအကျိုးရှိတယ်ရသော်ဘုရားသာသနာတော်မှာထက်တန်းကြတယ်ပဋိသင်္မိတာညံ့စားတယ်ညံ့နေကိုလည်းသူရရှိတယ်ရသော်ဘုရားရဲ့သာသနာတော်လုတ်တင်လုတ်ထိုက်တာတွေသူဟာယန္တာဖြစ်သွားရင်လုတ်ပြီးဖြစ်သွားတယ်လို့အိဋ္ဌံသူဋ္ဌံပတ္တာစာရာဘိက္ခုနီဣမကထာယောဘာသိဋ္ဌာတဲ့ပတ္တာစာရာမြည်ရှိတဲ့ဘိက္ခုနီမဟာဟောဒီကထာတွေနဲ့သူ့ဘဝစာကြောင်းကိုမိန့်ကြားမှတ်တမ်းတင်ခဲ့ပါတယ်လို့အပ္ပဓမ္မာဒီလိုဆိုထားတာဖြစ်တော့တရားချက်ကသူတော်စင်ပြိဋ္ဌအပေါင်းတို့ဘဝဆိုတာဒုက္ခဒုက္ခနဲ့ကြုံတွေ့ရလို့ထိုဒုက္ခဒုက္ခတွေပေါ်မှာအတွေးမှားနေလို့ရှင်ခန္ဓာကြီးမရှိကြလို့ဆင်းရဲဒုက္ခတွေမျိုးစုံကြုံကြရတယ်အမှန်မသိလို့ဘဝကိုရရှိထားတဲ့အချိန်မှာတာယောစဉ်အခြေခံပြီးတော့လူကိုရှားနေမဲ့အစားကိုရှားတာဟာအကောင်းဆုံးပဲလောကမှာအားကိုးစရာဆိုတာဘာတစ်ခုမှမရှိဘူးတိကျင်းတရားရင်ဆိုင်လာတဲ့အခါမှာမိမိသာလင်တဦးတည်းသာရင်ဆိုင်ရမှာဖြစ်တယ်လို့ကိုစီသဘောပေါက်ပြီးတော့ကိုအကောင်းဆုံးဖြစ်အောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းအာမင်ရှိစေချာ ရှင်ဖေယာ
ဖ
ေယာတပိတော်တို့သည
်ဖေယာတပိတော်တို့သည်
ဓမ္မအတိညာ
ဓမ္မအတိညာ
ရာရှိမသာလင
်ရာရှိမသာလင်
နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
မျက်မှောက်ပြုနိုင်ပါသောကြောင
့်မျက်မှောက်ပြုနိုင်ပါသောကြောင့်
ဓမ္မအတိညာ
ဓမ္မအတိညာ
ရာရှိစေယံ
ရာရှိစေယံ
ရှိသန်းကြလျက
်ရှိသန်းကြလျက်
ဓမ္မသဖြင့
်ဓမ္မသဖြင့်
ချင်းချင်းပါ
သ
င်္ကေတပါ
จุลุจะ၍
จุลุจะ၍อวตฺฐานา
อวตฺฐานา
ธรรมทานา
ธรรมทานา
เตยาอลุโรโก
เตยาอลุโรโก
เปตุจะบากุงอิ
เปตุจะบากุงอิ
เตยาโรเมตโก
เตยาโรเมตโก
ยุติลิเมสวาย
ุติลิเมสวาม
ัมมัตตาตาม
ัมมัตตาตา
อายุถาละเย
อายุถาละเย
อาจาจะบากุงอิ
อาจาจะบากุงอิ
ရတော်မြတ်ကို
ရတော်မြတ်ကို
တတ္တဘဝတ္ထု
တတ္တဘဝတ္ထု
အစူစူတို့ဖြင့
်အစူစူတို့ဖြင့်
ပူဇော်ကြပါကုန်၏
ပူဇော်ကြပါကု
န်၏ယနေ့ယခု
ယနေ့ယခု
အာထုပ်ပြုလို့ကြာရသော
အာထုပ်ပြုလို့ကြာရသော
ဤကောင်းမှု
ဤကောင်းမှု
ဤကုသိုလ်စုစုသည
်ဤကုသိုလ်စုစု
နိဗ္ဗာန်ချမ်းသာ၏
နိဗ္ဗာန်ချမ်းသာ၏
အကြောင်းထောက်ပံ
့အကြောင်းထောက်ပံ့
ဖြစ်ပါစေသတည်
းဖြစ်ပါစေသတည်
းဤကောင်းမှု၏
ဤကောင်းမှု၏
အဖို့ဘာကကို
အဖို့ဘာကကို
အမိအဖာ
အမိအဖာ
အဖို့အဖွာ
အဖို့အဖွာ
ဆရာသမားမဆက်၍
ဆရာသမားမဆက်၍
ကဘာသူကဘာသာ
ကဘာသူကဘာသာ
လူနတ်မြမလူနတ်မြမ
တ
တ္တဝအများတို့အား
တတ္တဝအများတို့အား
အမြအမြ
အမြအမ
ြဝေင့ပါကုန်၏
ဝေင့ပါကုန်၏
ကုသိုလ်အမြကု
သိုလ်အမြ
ကိုစီရကြကုန်သည်ဖြစ်၍က
ိုစီရကြကုန်သည်ဖြစ်၍
ကိုစိတ်နှဖျား
ကိုစိတ်နှဖျား
ချမ်းသာကြသည
်ချမ်းသာကြသည
်ဖြစ်ကြပါစေကုန်သတည်း
ဖြစ်ကြပါစေကုန်သတည်းအာလောအမြအမြအမြအမြဒီလို